တော်ရရှင်ပေါင်းမင်္ဂလာညနေခင်းမှာဒီနေ့တာအမောပန်းပြေးကြပါလေလားခင်ဗျာ VOA American တိုင်းရဲ့2018ခုနှစ်မတ်လ16ရက်တောက်ကြနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲနဲ့9နာရီအထိ American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းမီတာ19.25ဒုကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
ကျွန်တော်အောင်လို့ပါဒီညနေနားဆင်ရမယ့်သတင်းလေးတွေမှာတော့အမေရိကန်ရွေးကောက်ပွဲကိုကြားဝင်စပယ်မှုအတွက်ရုရှားပေါ်တန်ခတ်တာကိုတုံ့ပြန်နေနေနဲ့ရုရှားကသူ့ရဲ့အမည်မဲဆင်မှာအမေရိကန်နိုင်ငံသားတွေကိုတတ်မှတ်တက်သွင်းမှုပြင်ဆင်နေပါတယ်။ဒီကနေ့စတင်တဲ့အာဆီယံနဲ့ဩစတြေးလျထိပ်သီးညီလာခံမှာရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့ဆွေးနွေးမယ်အကြောင်းဩစတြေးလျဝန်ကြီးချုပ်ကပြောလိုက်ပါတယ်။ဒီလိုထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့နားလောင်နေတူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါခင်ဗျာ။ကရင်ပြည်နယ်ဖားပုံခရိုင်မှာ KNU နယ်မြေထဲဝင်လာလို့ဆိုပြီးအစိုးရတပ်နဲ့ KNU တပ်တွေကြားတိုက်ပွဲဖြစ်ပေါ်တာနဲ့ပတ်သက်လို
့ခမရနေရသုံးရဲ့လူတွေကကြောက်ဖို့စွန့်ကျင်တယ်လို့ပြောတယ်ကျွန်တော်တို့လူဖက်ကနေပြီးတော့ခွင့်ပြုဘူးမသွားပါနဲ့အဲခဲတော့လာလို့ရှိတော့ကျွန်တော်တို့ကတော့ပြင်မှာပဲအဲ့လိုသူတို့ပြောတယ်
KNU တပ်မှုဘုံမှုစောကလေတို့ပြောကြသွားတာပါဒီအကြောင်းနဲ့အတူတခါရှမ်းပြည်နယ်မြောက်ပိုင်းမှာရှမ်းနယ်ပလောင်တပ်တွေကြားတိုက်ပွဲဖြစ်ပွားတာကြောင့်ဒေသခံတွေစစ်ဘေးရှောင်နေရတဲ့အကြောင်းနဲ့တခါရခိုင်ပြည်နယ်ပြဿနာနဲ့ပတ်သက်လို့ပြည်ထောင်အစိုးရကဘယ်လိုဦးစားပေးဆောင်ရွက်မလဲဆိုတဲ့အချက်တွေကိုတင်ပြသွားဖို့ရှိပါတယ်။အခုရင်ဆုံးတော့ထိပ်တန်းရောက်နိုင်ငံတကာသတင်းတွေကိုကုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြပေးပါအောင်ဗျာ
။အမေရိကန်ရွေးကောက်ပွဲကိုကြောင်းဝင်စွပတ်မှုတွေရုရှားပေါ်အရေးယူတန်ခတ်မှုတွေချမှတ်လိုက်တာကိုတုံ့ပြန်တဲ့အနေနဲ့ရုရှားနိုင်ငံကသူ့ရဲ့အမည်မဲဆင်မှာအမေရိကန်နိုင်ငံသားတွေကိုထပ်မံထည့်သွင်းမှုပြင်ဆင်နေပါတယ်။အမေရိကန်နေပေါ်ပိတ်ဆို့တန်ခတ်အရေးယူဖို့နဲ့နောက်ထပ်ဆောင်ရွက်မယ့်အစီအစဉ်တွေအတွက်ပြင်ဆင်နေကြောင်းရုရှားဒုတိယနိုင်ငံခြားရေးဝန်ကြီးဆာဂေးရက်ကော့ကော့ကိုကူကပြီးရုရှားသတင်းဌာန RIA Novosti ကဒီကနေ့ဖော်ပြလိုက်တာပါအမေရိကန်ဟာကမ္ဘာကြီးရဲ့တည်ငြိမ်မှုကိုချိန်ချောင်နေပြီးရုရှားအနေနဲ့အမေရိကန်နဲ့ဆွေးနွေးပြောဆိုမှုတွေကိုဆက်ထိန်းထားခြင်းပဲလေအမေရိကန်ရဲ့နိုင်ငံရေးကောင်းမွန်မှုကြောင့်တုံ့ပြန်ဆောင်ရွက်ခဲ့ရတာဖြစ်တဲ့အကြောင်းလဲရုရှားဒုနိုင်ငံခြားရေးဝန်ကြီးကပြောဆိုထားပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်ဆွေးရကတော့2016အမေရိကန်သမ္မတရွေးကောက်ပွဲကိုကြားဝင်နောက်ရှိခဲ့တဲ့ဆွဆွဲချက်နဲ့ရုရှားနိုင်ငံသား19ဦးနဲ့ကုမ္ပဏီ5ခုကိုပိတ်ဆို့တန်ခတ်အရေးယူလိုက်တဲ့အကြောင်းမနေ့တုန်းကပဲကြေညာခဲ့တာပါ။ဗြိတိန်မှာနေထိုင်နေတဲ့ရုရှားသရှူဟောင်းတူကိုအာရုံကြောထိခိုက်စေတဲ့ဓာတ်ရုပ်စိတ်တက်နဲ့လုံခြုံမှုကြိုးပမ်းမှုတွေဆွဆွဲခံနေရတဲ့ရုရှားပေါ်နိုင်ငံတကာကပြစ်တင်ဝေဖန်ရမှာလဲအမေရိကန်ကပါဝင်ခဲ့ပါတယ်။ဗြိတိန်နိုင်ငံဆယ်လက်စ်ပါရီမြို့မှာရုရှားထောက်လှမ်းရေးဟောင်းစစ်ကတ်ခံရတဲ့ဖြစ်ရပ်နဲ့ပတ်သက်လို့မနေ့တုန်းကတဲ့နောက်တည်မင်းမြန်ရမှာတော့သမ္မတထရန့်ကနောက်ကွယ်မှာရုရှားပါဝင်ပတ်သက်နေတာသိကြတဲ့လောက်ရှိတဲ့အကြောင်းပြောဆိုခဲ့တာပါဒီလ၄ရက်နေ့တုန်းကတက်ခိုက်မှုဟာအလွန်မင်းဝမ်းနည်းစရာဖြစ်ရတယ်လို့တခြားသူတွေနီးသူအမေရိကန်အနေနဲ့ဒီဖြစ်ရပုံမှာအလေးနဲ့သဘောထားကြောင်းလဲပြောဆိုခဲ့ပါတယ်အရင်တုန်းကတော့ရုရှားသမ္မတဗလာဒီမီယာပူတင်ပေါ်ဝေဖန်မှုသမ္မတထရန့်တွတ်ဆုံနေလေးရှိပါတယ်ဒါလူစိမ့်နဲ့တက်ခိုက်မှုတွေရုရှားပေါ်ပြစ်တင်ဝေဖန်ထားတဲ့ပူထွက်ကြညာချက်တစောင်းမနေ့တုန်းကထုတ်ပြန်ရမှာတော့ဗြိတိန်ပြင်သစ်ဂျာမနီနိုင်ငံတွေနဲ့အတူအမေရိကန်သမ္မတလည်းပါဝင်ခဲ့ပါတယ်
2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားတို့ကြားဝင်နောက်ဆက်တဲ့ကိစ္စကိုစုံစမ်းစစ်ဆေးနေတဲ့အထူးစုံစမ်းစစ်ဆေးရေးမှူးရောဘတ်မူလာကသူ့ရဲ့စုံစမ်းစစ်ဆေးမှုတွေကိုတိုးချဲ့လုပ်ကိုင်လာပါတယ်။နယူးယောက်မြို့ခြေဆိုင် Trump ရဲ့စီးပွားရေးကုမ္ပဏီကြီးဖြစ်တဲ့ Trump Organization စီကနေရုရှားနဲ့ဆက်သွယ်ဆောင်ရွက်ထားတဲ့ဆွေရဆရာတွေနဲ့မူလာစုံစမ်းနေတဲ့တခြားကိစ္စရပ်တွေနဲ့ဆိုင်တဲ့အထောက်အထားအလုံးကိုတောင်းဆိုထားတယ်လို့ The New York Times သတင်းစာကြီးကဖော်ပြပါတယ်။ Mr. Mueller ရဲ့စုံစမ်းစစ်ဆေးမှုတွေဟာသမ္မတ Trump စီတဖြည်းဖြည်းနီးကပ်လာနေပါတယ်။သမ္မတရာထူးစတင်ယူတဲ့2019ခုနှစ်ဇန်နဝါရီလကစပြီးတော့ American အစိုးရအနေနဲ့သမ္မတ Trump ချမှတ်မဲ့ဆုံးဖြတ်ချက်တွေဟာသူ့ရဲ့စီးပွားရေးလုပ်ငန်းတွေနဲ့ဝီယော်ဒီမဖြစ်စေဖို့သမ္မတ Trump ပိုင်ဆိုင်ထားတဲ့စီးပွားရေးလုပ်ငန်းတွေကိုဖျက်သိမ်းပစ်တဲ့ဆိုတဲ့ဝေဖန်သူတွေရဲ့ပြောဆိုချက်တွေကို Trump ကလည်းလျှို့ရှုထားပြီးကုမ္ပဏီရဲ့စီးပွားရေးလုပ်ငန်းစီမံခန့်ခွဲမှုတွေကိုသူ့ရဲ့သားအကြီးနှစ်ဦးဖြစ်တဲ့ Trump Jr. နဲ့ Eric Trump နဲ့တို့အပြင်ကုမ္ပဏီကတခြားအရာရှိတို့စီလွှဲပြောင်းပေးခဲ့တာပါ။ဒါပေမဲ့လည်းကမ္ဘာတဝန်လုတ်ကိုင်းနေတဲ့သူ့ရဲ့ကုမ္ပဏီကိုတော့သမ္မတ Trump ကပိုင်ဆိုင်ထားဆဲဖြစ်ပါတယ်။ Trump ရဲ့မဲဆွယ်စီယုံရေးအဖွဲ့နဲ့ရုရှားတို့ဆက်ဆက်တဲ့စုံစမ်းစစ်ဆေးမှုအလုံးကိုနိုင်ငံရေးအရာအောက်လာနေတဲ့တိုက်ခတ်တဲ့လို့ရအဖြစ်သမ္မတ Trump ကပြောဆိုလာတာဖြစ်ပါတယ
်။ American သမ္မတ Donald Trump ကသူ့ရဲ့အမျိုးသားလူညွေးအချံပေးHM Macmaster ကိုရာထူးကဖယ်ရှားဖို့ဆုံးဖြတ်ထားကြောင်း Washington Post သတင်းစာရဲ့ဖော်ပြချက်ကိုသမ္မတအင်ဂျီလိုကပယ်ချလိုက်ပါတယ်။အမျိုးသားလူညွေးရေးအကြံပေးသည့်အသည့်အစားထိုးခန့်အပ်မယ်လို့ဆိုတဲ့သတင်းဟာမှန်မှန်ကန်တဲ့အကြောင်းအင်ဂျီလိုပြောခွင့်ရသူ Sarah Huckabee Sanders ကမနေ့နောက်ပိုင်းမှာပဲ Twitter လူမျိုးကွန်ရက်ကနေပြောဆိုလိုက်တာပါ။အစိုးရအဖွဲ့အစိုးရရရှိပြီးအပြောင်းလဲလုပ်မယ့်အစီအစဉ်ရဲ့ဒစိတစ်ပိုင်းအဖြစ် Macmaster ကိုရာထူးကဖယ်ရှားမယ့်အကြောင်းဝါရှင်တန်ပို့သတင်းစာရဲ့ဖော်ပြချက်ကြောင့်အင်ဂျီလိုမှာနောက်ထပ်ယာရုကဖယ်ရှားခံရမယ့်သူတွေရှိနေဦးမယ်လို့ယူဆမှုတွေလည်းကြီးထွားလာပါတယ်။အ င်ပြီးတော့ပြောခွင့်ရကတော့သမ္မတထရန့်နဲ့မက်မာစတာတို့ကြားအလုပ်တွဲလို့ရမှာအဆင်ပြေနေတဲ့အကြောင်းနဲ့အမျိုးသားလူညီအဖွဲ့မှာအပြောင်းလဲမရှိကြောင်းပြောဆိုခဲ့တာပါ။ဒါပေမဲ့လည်းအပြောင်းလဲတွေကဘယ်အချိန်မှစဖြစ်နိုင်တဲ့အကြောင်းအင်ပြီးတော့ပြောခွင့်ရကမနေ့စောပိုင်းမှာပဲပြောဆိုထားပါတယ်။အစိုးရလုပ်ငန်းတွေကိုစောင့်ရရန်မှာဦးစားပေးအာရုံစိုက်ရမယ့်ကိစ္စတွေပြောင်းလဲတတ်တဲ့အတွက်အကောင့်ထဲပို့ရမှာဥဆောင်သူတွေကိုလည်းအပြောင်းလဲလုပ်ရလိမ့်ရှိတဲ့အကြောင်းသမရအနေနဲ့လိုအပ်တဲ့အချိန်မှာလူမန်နေရမှန်ခန့်အပ်ဖို့ရည်ရွယ်ထားတဲ့အကြောင်းသတင်းထောက်တွေကိုပြောဆိုခဲ့တာပါ။နိုင်ငံခြားရေးဝန်ကြီး Rusty Lesson ကိုရာထူးကဖေရှားလိုက်ကြောင်းနှစ်ပြကြီးညာလိုက်တဲ့နေ့ရက်အကြာမှာပဲအမျိုးသားလူညီအချံပေးပုဂ္ဂိုလ်နေရမှာအစားထုတ်မဲ့သတင်းလည်းထွက်ပေါ်လာတာဖြစ်ပါတယ်။သတင်းတွေထွက်နေတဲ့အတိုင်းသာဖြစ်လာခဲ့မယ်ဆိုရင်တော့သမရထရန်တက်လာပြီးတဲ့နောက်အမျိုးသားလူညီအချံပေးပုဂ္ဂိုလ်ရာထူးကထွက်ရတာဒီချိန်ကဒုတိယဖြစ်ပါလိမ့်မယ်။သမရထရန်ရဲ့ပထမအမျိုးသားလူသားလုံးညီအချမ်းပိပုဂ္ဂိုလ်မိုက်ကယ်ဖလင်းကတော့ပြီးခဲ့တဲ့နှစ်မှာစတင်တာဝန်ယူပြီးသတင်းပတ်ပိုင်းအကြံမှာပဲအရင်ကရုရှားနဲ့အဆက်အသွယ်ရှိခဲ့တာတွေကိုထိန်ချမ်းမှုနဲ့ယာရုကထွက်ပေးခဲ့ရပါတယ
်။ဆီးရီးယားနိုင်ငံအရှေ့အရက်ကဂွာတာဒေသကနေအမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်ထမောင်းများစွာတော့အမျိုးသားအမျိုးသမီးတို့ကြာရပလေးနေကထွက်ပြေးလာပါတယ်။သူတို့ရဲ့ပိုင်ဆိုင်တဲ့ PC တွေကိုအိတ်တင်နဲ့လွဲကားတွေစပိန်တွေပေါ်တင်ပြီးတော့စစ်ပေးလို့ရထွက်ပြေးခိုးလုံလာတာပါ။ဂွာတာဒေသအရှေ့ပိုင်းကို2012ခုနှစ်ကလေးကသဘုံတို့ထိန်ချုပ်ထားတာဖြစ်ပြီးခုချိန်မှာတော့အဲ့ဒီဒေသအများစုကိုဆီးရီးယားအစိုးရတပ်တွေကလေကြောင်းထိုးစစ်တွေလက်နက်ကြီးတွေနဲ့အချင်းချင်းတိုက်ခိုက်ပြီးတော့ပြန်ပြီးထိန်းချုပ်လိုက်တာပါ။ဆီးရီးယားကိုလက်တလောရောက်ရှိခဲ့တဲ့အပြည်ပြည်ဆိုင်ရာကြက်ချင်းနီကော်မတီဥက္ကဋ္ဌပီတာမူရာကဒေသသဝန်းဖြစ်ပွားနေတဲ့စစ်ပွဲတွေဟာကြောက်စရာကောင်းလုံးနဲ့ပုံမှန်ဖြစ်နေကြအခြေအနေဖက်ကိုရောက်သွားပြီလို့ကြေညာချက်ထုတ်ပြောဆိုလိုက်ပါတယ်။လူသားချင်းစာနာမှုဆိုတဲ့အခြေခံစံနှုန်းကိုတော့မှလစ်လျူရှုပြီးမကြာခဏတိုက်ခိုက်ဖျက်ဆီးဖို့ကိုရာရည်မှန်းထားပုံရတယ်လို့လည်းကြေညာချက်မှဆိုထားပါတယ်။ဒမတ်စကတ်အနီးကလက်နက်ကိုင်တို့ဝိုင်းရံထားတဲ့ဒေသကနေဂျာရာဘရီနဲ့ညကအစုလိုက်ပြုံးလဲထွက်ပြေးလာတဲ့အရေးတွေဟာအဲ့ဒီဒေသကိုပြန်လဲထိန်းချုပ်ရအတွက်ဆီးရီးယားအစိုးရတပ်ဖွဲ့တို့ပြီးခဲ့တဲ့လကစတင်တိုက်ခိုက်ပြီးတဲ့နောက်အများဆုံးအရေးအတွက်ဖြစ်တယ်လို့ဗြိတိန်ခြေဆိုင်ဆီးရီးယားလူခွင့်ရင်လေလာဆောင်ကြီးအဖွဲ့ညွှန်ကြားရေးမှူးကပြောပါရယ်ညအချိန်ထိုးစစ်ဆင်တိုက်ခိုက်ပြီးတဲ့နောက်ဆီးရီးယားအစိုးရတပ်ကဖွင့်ပေးတဲ့လမ်းကြောင်းအတိုင်းအစိုးရထိန်းချုပ်ထားတဲ့နယ်မြေတွေကိုခြေချင်းနဲ့ရောကားတွေမော်တော်ဆိုင်ကယ်တွေနဲ့ပါအရက်သားတွေထွက်ပြေးလာတာဖြစ်ပါတယ်
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်မျိုးကိုညနေ6:00ခွဲကနေညနေ9:00အထိလိုင်းဒိုမီတာ70 kHz 1068.3 MHz လိုင်းဒိုမီတာ19 kHz 15565 MHz နဲ့လိုင်းဒိုမီတာ25 kHz 11965 MHz တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်မြန်မာဘာသာအစီအစဉ်ရဲ့တောက်ကြံညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်အရှေ့တောင်အာရှနိုင်ငံများတင်အာဆီယံနဲ့ဩစတြေးလျနိုင်ငံတို့ကြားဒီကနေ့စတင်လိုက်တဲ့သုံးရက်ကြာထိပ်သီးညီလာခံအတွင်းမြန်မာနိုင်ငံရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့လည်းဆွေးနွေးမယ့်အကြောင်းဩစတြေးလျဝန်ကြီးချုပ်ကပြောဆိုလိုက်ပါတယ
် Issues relating to the Rakhine State in Myanmar obviously I'll be discussing those with the state councillor when I meet her shortly
စီဝါရေးမဟာဗျူဟာရေးနဲ့လူခွင့်ရေးကိစ္စတွေကိုဆွေးနွေးရမှာမြန်မာနိုင်ငံရခိုင်ပြည်နယ်အရေးကိုလည်းထပ်သွင်းဆွေးနွေးသွားမှာဖြစ်တယ်လို့မြန်မာဆိုရရဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆက်စုကြည်နဲ့တွေ့ဆုံရမှာလည်းဆွေးနွေးပြန်မှာဖြစ်တဲ့အကြောင်းဩစတြေးလျဝန်ကြီးချုပ်မက်ကွန်တန်ဘိုးကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့နှစ်ထဲတကြောပြန်ပေါ်ပေါက်ခဲ့တဲ့ပရိပခတ်တွေကြောင့်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုဒုက္ခသည်တိုက်နှက်ချီထွက်ပြေးခဲ့ရတဲ့အထိဒေသရင်းပြဿနာတစ်ခုဖြစ်ကြီးထွားလာနေတဲ့အကြောင်းဆစ်ဒနီမြို့ကထိပ်သီးညီလာခံမှာမြန်မာဆိုရပေါ်ဖိအားပေးပြောဆိုဖို့လဲလူခွင့်ရေးလှုပ်ရှားသူတွေတောင်းဆိုနေကြတာပါနိုင်ငံတကာလူခွင့်ရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ Amnesty International ကတော့ရိုဟင်ဂျာတွေဖိနှိပ်ခံရတဲ့အခြေအနေတွေကိုမိမောင်းထုတ်ပြဖို့နဲ့ထိပ်သီးညီလာခံမှာမြန်မာဆိုရပေါ်ဖိအားပေးပြောဆိုဖို့ဒီကနေ့မှာပဲဆစ်ဒနီစိတ်ခမ်းမှာတောင်းဆိုဆန္ဒပြကြပါတယ်ထိပ်သီးညီလာခံအတွက်ဒေသရင်းကလူခွင့်ရေးပြဿနာတွေကြုံနေရတဲ့မြန်မာနိုင်ငံနဲ့ကမ္ဘောဒီးယားနိုင်ငံတို့ကိုပါအာဆီယံအသင်းဝင်တွေဖြစ်ဖိတ်ကြားခဲ့တဲ့အတွက်လဲဩစတြေးလျအစိုးရပေါ်လူခွင့်ရေးလှုပ်ရှားသူတွေကဝေဖန်နေကြတာပါဒါပေမဲ့လဲဩစတြေးလျနိုင်ငံသားရေးဝန်ကြီးဂျူလီပစ်ရှော့ကတော့မြန်မာနိုင်ငံပါဝင်လူခွင့်ရေးပြဿနာတွေကြုံနေရတဲ့အာဆီယံအသင်းဝင်နိုင်ငံတွေနဲ့ထိတွေ့ဆက်ဆံပြီးစီယုံသိမ်းသွင်းတာမျိုးကသာအကျိုးများနိုင်ကြောင်းပြောဆိုထားပါတယ်ထိပ်သီးညီလာခံအတွက်ရရှိနေတဲ့အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးရက်နိုမာဆူဒီကတော့ဒီကနေ့ဩစတြေးလျနိုင်ငံသားရေးဝန်ကြီးနဲ့တွေ့ဆုံရမှာရခိုင်ပြည်နယ်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကလူသားချင်းစာနာမှုလုပ်ငန်းတွေမှာအကူအညီပေးနိုင်ရေးဆွေးနွေးခဲ့ကြောင်းပြောဆိုခဲ့ပါတယ
်အမေရိကန်နိုင်ငံသားရေးဝန်ကြီးအဖြစ် Rex Tillerson ကိုမကြာခင်ကဖယ်ရှားလိုက်တာကြောင့်ကြည်ကြဲပြတ်ပြတ်အငင်းပွားနေကြတဲ့တောင်တိုပင်လယ်အရင်းနဲ့ပတ်သက်လို့အမေရိကန် အစိုးရရဲ့နိုင်ငံခြားရေးမော်ရာတွေပြန်လည်စတင်လုပ်ကိုင်ရလိမ့်မယ်လို့သုံးသပ်သူတွေကပြောပါရယ်။အင်္ဂါနေ့ကသမ္မတထရမ့်အလုပ်ထုတ်ပြလိုက်တဲ့ရေနံကုမ္ပဏီကြီးတစ်ခုရဲ့အမှုဆောင်ညွှန်ကြားရေးမဟောင်းသူဦးဖြစ်သူ Rex Tillerson ဟာ၆နိုင်ငံလုံးပါဝင်ရင်းခုန်နေကြတဲ့တောင်တိုပင်လယ်ရေပြင်ပိုင်းတဲ့ကိစ္စကိုစိတ်ဝင်စားပေမဲ့တန်တမာရေးကိစ္စရပ်တွေမှာအတွေ့အကြုံရှိတဲ့အပြင်သမ္မတထရမ့်ကအရှိတောင်အာရှဒေသထက်မြောက်ကိုရီးယားကိုသာအာရုံစိုက်နေတာကြောင့်သူ့အနေနဲ့လုံနိုင်ကန်နေတာသိတော့မရှိဘူးလို့ကြွညင်သူတွေကသုံးသပ်ပါရယ်။နီးပြူဟာပိုင်းဆိုင်ရာတဘောရာကွယ်ပြားမှုတွေကြောင့် Mr. Tillerson ကိုထရမ့်ကဖိရှားလိုက်တာလို့ဝါရှင်တန်မှာရှိတဲ့သတင်းဌာနတွေကဆိုပါတယ်မစ္စတာတေလာဆန်ကိုပြမလူသူဖြစ်တာရှုမြင်ထားကြပေမဲ့သူနီသူဟာနဲ့ရလာသူဖြစ်တယ်လို့တိုင်ဝမ်တန်ခမ်းတက္ကသိုလ်ကနိပညာဆိုင်ရာဌာနပါမောက်ခအလက်ဇန်ဒရာဟွန်ကပြောပါတယ်ရေချောင်းသွာလာမှုဆိုင်ရာမူဝါဒတွေမှာအပြောင်းအလဲတွေဖြစ်လာနေပြီးတော့မစ္စတာတေလာဆန်အနေနဲ့ဒီကိစ္စအတွက်မဟာမိတ်တချို့ဖွဲ့နိုင်ဖို့နှိစက်လာနေတဲ့ကာလလည်းဖြစ်တယ်လို့မစ္စတာဟွန်ကဆိုပါတယ်တဒင်ကမစ္စတာတေလာဆန်ရဲ့လုပ်ပုံကိုင်မုံတွေဟာသမ္မတထရမ့်နဲ့ဆိုင်ရင်ပိုပြီးခံမှန်းလို့ရနိုင်တယ်လို့သူဟာချင်းချင်းလောက်ကိုင်းတတ်သူဦးလည်းဖြစ်တယ်လို့ဟွန်ကပြောပါတယ်
မြောက်ကိုရီးယားနဲ့တန်တမာရေးဆက်ဆံနေတွန်းမြှင့်မှုရှိနေချိန်မှာပဲအမေရိကန်နဲ့တောင်ကိုရီးယားတို့ကြားနှစ်ဆင်ချင်းပါလိရှိတဲ့ပူးတွဲစည်းလေးချင်းမှုတွေကိုအင်အားနဲ့အချိန်ကာလရှော့ချသွားဖို့ဆုံးဖြတ်လိုက်ကြောင်းသတင်းတွေထွက်ပေါ်နေပါတယ်။တပ်ဖွဲ့ဝင်ထောင်ထောင်ချီပါဝင်ပြီးနှစ်ဆင်ຫນွေဦးရာစီရောက်တိုင်းချင်းပါလိရှိတဲ့ Key Resolve နဲ့ Foreign Eagle ပူးတွဲစည်းလေးချင်းမှုအစီအစဉ်ရှင်းလာစမ်းမှာစတင်တဲ့အခါအရင်လိုနှစ်လကြာလေးချင်းမှုတွေစတစ်လသာလေးချင်းတော့မှဖြစ်တဲ့ကြောင်းတောင်ကိုရီးယားစစ်ပတ်ဆိုင်ရာတာဝန်ကိုကူကပ်ပြီးရုံးဝတ်သတင်းဌာနကဖော်ပြလိုက်တာပါ။ဒီအချိန်မှာအမေရိကန်ရဲ့မဟာဗျူဟာမြောက် B1B ပုံချက်လေးအနေနဲ့နျူကလ িয়ার စွမ်းအင်တုံးလေးရင်တင်သင်္ဘောတွေမပါတော့ဘူးလို့လည်းဆိုပါတယ်
။အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်မိုင်အမီမြို့ကအပြည်ပြည်ဆိုင်ရာတက္ကသိုလ်ဝင်အတွင်းအသစ်ဆက်လုပ်ထားတဲ့လူကူတရာပြိုကြရာမှာသေဆုံးသူ6ဦးရှိသွားပါပြီ။ရှစ်လန်းသွားအမြန်လမ်းမကြီးပေါ်ဖျက်ပြီးဆောက်ထားတဲ့တရာပြိုကြရာမှာလူ9ဦးထက်မနည်းတန်ရာရသွားလို့ကားတွေလည်းပျက်စီးခဲ့ရပါတယ်။တန်ရာပြီးဆင်းအောင်ရောက်လာသူတွေဟာအညိုမဲဆွဲရပုံပယ်တာနဲ့အယိုးကျိုးတာတွေရောက်တာဖြစ်ပြီးတော့အခြေအနေတည်ငြိမ်နေတယ်လို့ဒေါက်တာမတ်မက်ကနီကကြာရာမင်းနေ့မှာပြောပါရယ်။ဖလော်ရီဒါပြည်နယ်ရဲ့အထက်လွှတ်တော်အမတ်မာကိုရိုဘီယိုကအခင်းဖျားကိုမနေ့ကတွားရောက်ကြည့်ရှုခဲ့ပြီးတရာကိုထိန်းထားတဲ့ကြိုးတွေရော့လာလို့ဆက်လို့ရင်အင်ဂျင်နီယာတွေကအဲ့ဒီကြိုးကိုတင်ပေါ်လို့မှာပြိုကျသွားတာလို့ Twitter မှာရေးသားခဲ့ပါတယ် Direct from Washington The
Voice of America VOA နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA ရဲ့ internet စာမျက်နှာ burmese.voanews.com ကနေကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းနဲ့အထက်မှာပဲတိုက်ရိုက်နားဆင်နေပါတယ်ခင်ဗျာအခုတော့သတင်းပေးပို့ချက်တွေနဲ့စူးစီးတင်ပြချက်ကိုနှားဆင်ရပါမယ်။ရခိုင်ပြည်ထောင်နယ်ပတ်သက်ပြီးပြည်တိုင်အစိုးရကဦးစားပေးဆောင်ရွက်မဲ့အချက်တွေကိုပြည်ထောင်နိုင်ငံအာရှနဲ့ပစ္စည်းရေးရာဝန်ကြီးမတ်ခ်ဖီးကချပြလိုက်ပါတယ်။ရခိုင်ပြည်နယ်အခြေအနေအချက်လက်ရှာဖွေရေးကုလသမဂ္ဂမစ်ရှင်အဖွဲ့ရဲ့အစီရင်ခံစာနဲ့ပတ်သက်လို့မနေ့တုန်းကပြည်ထောင်ပါလီမန်မှာဝန်ကြီးဖီးကသူတို့ရဲ့ဦးစားပေးအချက်၄ချက်ကိုရှင်းပြသွားတာပါ။အပြည့်စုံကိုတော့မတ်ခွန်ညိုကပြောပြမှာဖြစ်ပါတယ်။
ရခိုင်ပြည်ထောင်နယ်နဲ့ပတ်သက်ပြီးဗြိတိန်အစိုးရကဦးစားပေးဆောင်ရွက်မဲ့အချက်တွေကိုဗြိတိန်နိုင်ငံအာရှနဲ့ပစိဖိတ်ရေးရာဝန်ကြီးမတ်ဖီကချခင်ပြလိုက်ပါတယ်။ရခိုင်ပြည်နယ်အခြေအနေအချက်လက်ရှာဖွေရေးကုလသမဂ္ဂမစ်ရှင်အဖွဲ့ရဲ့အစီရင်ခံစာနဲ့ပတ်သက်ပြီးမနေ့ကဗြိတိန်ပါလီမန်မှာဝန်ကြီးဖီကသူ့ရဲ့ဦးစားပေးအချက်၄ချက်ကိုရှင်းပြသွားပါတယ်။ရှေးဦးစွာရိုဟင်ဂျာတွေဟာနှစ်ပေါင်းများစွာဖိနှိပ်ချုပ်ချယ်ခံလာခဲ့ရတဲ့အကြောင်းမကြသေးခင်2012နဲ့2016ခုနှစ်တွေအတွင်းအကွက်ကြကြအကြမ်းဖက်မှုတွေခံလာခဲ့ရတယ်လို့ဆိုပါတယ်ပြီးခဲ့တဲ့ဩဂုတ်လ25ရက်နေ့ကအာဆာစစ်သွေးကြွတို့ရဲ့တိုက်ခိုက်မှုဟာလုံးဝလက်မခံနိုင်တဲ့တမင်နှိုးဆွမှုတစ်ရပ်ဖြစ်ပေမဲ့မြန်မာစစ်တပ်ရဲ့အကျဉ်းနာကင်းမဲ့တဲ့တုံ့ပြန်မှုဟာခွင့်မလွတ်နိုင်တဲ့လုပ်ရပ်ဖြစ်တယ်မြန်မာအစိုးရအနေနဲ့လည်းရိုဟင်ဂျာတွေအပါအဝင်ပြည်သူတရက်လုံးကိုအကာအကွယ်ပေးရမှာဖြစ်တယ်လို့ဆိုပါတယ်။အရင်နောက်ဗြိတိန်အစိုးရအနေနဲ့ဆောင်ရွက်မဲ့အချက်၄ရပ်ကိုအခုလိုပြောကြားသွားပါတယ်
။ First, we must continue to address the humanitarian needs, especially the needs of victims of sexual violence in both Northern Rakhine and in Bangladesh.
This includes ပထမအချက်အနေနဲ့ရခိုင်မြောက်ပိုင်းနဲ့ဘင်္ဂလားဒေ့ရှ်မှာရှိနေကြတဲ့အထူးသဖြင့်လေမိုင်းဆိုင်ရာအကြမ်းဖက်ခံရတဲ့ဒုက္ခသည်တွေအတွက်လူသားချင်းစာနာမှုလိုအပ်တဲ့အကူအညီတွေကိစ္စအကင်တွေဖြစ်ရှင်းရပါမယ်။အဲ့ဒီအထက်မှာမကြာခင်သတင်းပတ်တွေအတွင်းရောက်တော့မဲ့မုတ်တုံနဲ့ဆိုင်ကလုန်းမုန်တိုင်းရာသီအန်ဒရယ်ကြိုတင်ပြင်ဆင်ဖို့ကောက်ဆစ်ဘဇားနဲ့ပတ်ဝန်းကျင်မှာလူသားချင်းစာနာမှုအကူအညီပေးနေတဲ့အေဂျင်စီတွေကိုကူညီဖို့လည်းပါဝင်ပါတယ်။ကျွန်တော်တို့အနေနဲ့ရခိုင်ပြည်နယ်ထဲမှာကူညီရေးပစ္စည်းတွေဖြန့်ဝေပေးတာမှနဲ့အကြမ်းဖက်မှုရန်ကောက်ထွက်ပြေးသူတွေကိုကူညီပေးနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုထောက်ပံ့ပေးဖို့တွေအတွက်လည်းနိုင်ငံတကာအဖွဲ့တွေနဲ့ဆက်ပြီးပူးပေါင်းဆောင်ရွက်နေပါတယ်။
Secondly, we must continue the patient work towards achieving a safe, voluntary, and dignified return of refugees.
ဒီပြရကတော့ဒုက္ခတွေတွေဘေးကင်းလုံခြုံပြီးကိုယ်တော်နဲ့ကိုပြီးတော့ဂုဏ်သိက္ခာရှိရှိနေရပြန်ရေးပြီးမြောက်အောင်လဲစိတ်ရှိရှိထားပြီးဆက်လက်လုပ်ကင်ကြရမှာဖြစ်ပါတယ်။နှစ်နိုင်ငံနေကြားကနေဟိုဘက်ဒီဘက်ပြန်ကြမဲ့သူတွေအတွက် UNHCR ကကြီးကြပ်ပြီးမှန်ကန်ကြောင်းအတည်ပြုစစ်ဆေးဖို့ကိုလည်းမရမနေတိုက်တွန်းသွားမှာဖြစ်ပါတယ်။ဒီလုပ်ငန်းစဉ်ကိုကြီးကြပ်ကုတ်ကဲဖို့တစ်ကမ္ဘာလုံးမှာစီးကန်းနဲ့အညီဆုံးအဖွဲ့အဖြစ် UNHCR အဖွဲ့ဟာအကောင်းဆုံးပစ္စည်းကိရိယာစုံလင်မှုရှိတယ်လို့ယုံကြည်စိတ်ချရဆုံးအဖွဲ့လည်းဖြစ်ပါတယ
်။ Thirdly, we must continue international progress towards bringing to justice the perpetrators of human rights violation.
ဒီကိန်းဒီသားမှာလူခွင့်ရေးချူပေါမှုတွေနဲ့လိင်မင်းဆိုင်ရာအကြမ်းဖက်မှုတွေအတွက်တရားမျှတမှုပေါ်ဆောင်ဖို့ဝိုင်းဝန်းဖိအားပေးကြဖို့နဲ့မြန်မာအာဏာပိုင်တွေအနေနဲ့အများလက်ခံနိုင်တဲ့ပွင့်လင်းလွတ်လပ်စွာစုံစမ်းခွင့်ပေးဖို့နိုင်ငံတကာကစုပေါင်းလှုပ်ဆောင်ဖို့လိုအပ်ပါတယ်။ကုလသမဂ္ဂမြန်မာနိုင်ငံဆိုင်ရာလူခွင့်ရေးကိုယ်စားလှယ်ရန်ဟီလီကဒီပြိပခဟာဂျီနိုဆိုက်အသွင်ကိုဖော်ပြသွားပေမဲ့လူမျိုးတုံးတပြတ်မှုနဲ့လူခွင့်ရေးချိုးဖောက်တဲ့ပြစ်မှုတွေဟုတ်မဟုတ်ဆိုတာကိုနိုင်ငံတကာတရားရုံး ICC ကတဆင့်သွားရမှာဖြစ်ပါတယ
်။ Finally, to achieve a long-term resolution to the crisis in Burma, I believe that even in these desperate circumstances, the UK should play a leading role in trying to support
the transition. UK ကဒီမိုကရေစီအသွင်ကူးပြောင်းရေးကိုဆက်လက်အကူအညီပေးဖို့နဲ့အရသာအစိုးရရဲ့အုပ်ချုပ်မှုအောက်မှာပြည်တွင်းပြည်ပခန့်တွေကိုငြိမ်းချမ်းစွာဖြေရှင်းနိုင်ဖို့ကူညီကြိုးပမ်းသွားမှာဖြစ်ပါတယ်။ Kofi Annan ရဲ့ရခိုင်အရေးအကြံပြုချက်အစီရင်ခံစာပါအချက်များအတိုင်းအကောင့်ထဲပေါ်သွားဖို့ကိုလည်းကတိပြုပါတယ
်။ညီကောင်ချုပ်အနေနဲ့ရိုဟင်ဂျာတွေရဲ့ဒုက္ခကိုမျက်ခြေမပြတ်စောင့်ကြည့်ပြီးသူတို့ကြိုက်နှစ်သက်ရာလမ်းရွေးချယ်နိုင်အောင်ဆက်လက်ကူညီသွားမယ်။မြန်မာပြည်မှာလည်းပွင့်လင်းပြီးဒီမိုကရေစီဖြစ်ထွန်းရေးအတွက်မပြတ်မကွက်အားပေးလှုံ့ဆော်သွားမယ်လို့ဝင်းကြီးမတ်ဖီကပြောကြားသွားပါတယ်ရှင
်။ဒေါ်ရရှင်များရှင်မြန်မာနိုင်ငံကအင်တာနက်သုံးသူတွေကြားရေးပန်းစားနေတဲ့ Facebook လူမှုကွန်ရက်ဟာအမုန်းစကားတွေပြန့်ပွားအောင်ဖြန့်ချီရမှာအဓိကနေရာတစ်ခုဖြစ်လာနေတယ်လို့ကျွမ်းကျင်သူတွေကသတိပေးနေကြပါတယ်။မြန်မာနိုင်ငံသားတွေရဲ့လူမှုဘဝဒီနေ့တခြားနေရာယူလာနေတဲ့လူမှုကွန်ရက်တွေဟာအကျိုးထက်အပြစ်ကများနေပါသလား။အင်တာနက်နဲ့လူမှုကွန်ရက်တွေကိုအကျိုးရှိအောင်ဘယ်လိုသုံးကြမလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုင်းရိုက်လေလာအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-3-2-3-2-5-5-5လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမျက်ချက်တွေကြိုတင်ပေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုင်းရိုက်လေလိုက်စီစဉ်ကကြိုဆိုပါတယ်ရှင်။
နောက်ပြန်စနေည VOA တိုက်ရိုက်လေးလိုင်းအစီအစဉ်မှာသောရရှင်တွေပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်။အခုတော့တိုင်းသားဒေသတွေကတိုက်ပွဲဖြစ်နေတဲ့အခြေအနေတွေကိုကြည့်အောင်ပါ။ကရင်ပြည်နယ်ဖားပုံခရိုင်မှာဒီလ15ရက်နေ့ကအစိုးရတပ်မတော်နဲ့ KNU တပ်တွေကြားတိုက်ပွဲဖြစ်ပွားပြီး KNU ရဲ့စစ်စည်းရေးဂိတ်ကိုတပ်မတော်ဘက်ကမီးရှို့ခဲ့ပါတယ်။ KNU ကတော့တပ်မတော်ရဲ့စစ်ရေးလှုပ်ရှားမှုတွေရပ်ဆိုင်မှုနဲ့တပ်တွေကိုပြန်လည်ရုတ်သိမ်းပေးဖို့တောင်းဆိုထားပါတယ်။လက်ရှိဖားပွန်ခရိုင်အတွင်းဖြစ်ပေါ်နေတဲ့အခြေအနေကိုတော့ VOA သတင်းတော့ကိုမိုးစောသတင်းပေးပို့ပါလေ
။ဟုတ်ကဲ့ဖားပွန်ခရိုင်အတွင်းမှာအစိုးရတပ်မတော်နဲ့ကေမျိုးသားစီယုံ KNU အကြားမှာဒီလ5ရက်နေ့ကလေးကတိုက်ပွဲတွေစတင်ခဲ့တာပါ။ဒီလ6ရက်နေ့နောက်ပိုင်းမှာတိုက်ပွဲတွေညင်သက်ခဲ့ရာက15ရက်နေ့နေ့ကင်းမှာတော့တိုက်ပွဲတစ်ကြိမ်ထပ်မံဖြစ်ပွားခဲ့ပါတဲ့။ကြာသပတေးနေ့ကတိုက်ပွဲဖြစ်ပွားတဲ့အခြေအနေကိုဖားပွန်ခရိုင်အခြေစိုက် KNU တပ်မဟာ5ကစစ်ဘက်ဆိုင်ရာပြောရေးဆိုခွင့်ရှိသူဘူမူစော့ကလေတို့ကအခုလိုပြောပါတဲ
့ဟို15ရက်နေ့ပေါ့နော်15ရက်နေ့နေ့လယ်12နာရီမိနစ်30မှာကျွန်တော်တို့ဖက်ကဝါဆိုခိုနဲ့မက်စီစီးကြမှာအဲ့မှာဂိတ်တစ်ခုထားတယ်အဲ့မှာတက်ပေါ်ကြည့်တယ်မိနစ်20မိနစ်လောက်ပေါ့အဲ့လောက်ကြာတာပေါ့အဲ့ဒါနဲ့ကျွန်တော်တို့ဒီဂိတ်မှာထိုင်တဲ့လူတွေကသူတို့ဆုတ်သွားပြီးတော့အစိုးရတပ်ဖက်ကတော့ဒီဂိတ်မှာရှိတဲ့တဲတို့ဘာလို့ခြံကြီးတို့ဘာလို့သူမီးရှို့ပြစ်လိုက်တယ်လေအဲ့လိုလောက်တာ
ဘုံမူစော့ကလေတို့ကတိုက်ပွဲဖြစ်ပွားရတဲ့အကြောင်းရင်းကိုအခုလိုဆက်ပြောပါတယ်
။တပ်မှုနေပြောပြချက်ရပါလေ။မော်လကုစခန်းမှာထိုင်နေတဲ့ဒီခမရ903ရဲ့လူတွေကသူဒီဒရော့ဘူသွားရှင်နေလို့ပြောတယ်။ကျွန်တော်လူဖက်ကနေပြီးတော့ခွင့်ပြုဘူးမသွားပါနဲ့အဲ့ဒီဖက်ကိုအဲ့လိုပြောတဲ့ခါကျတော့သူတို့ကဟိုအထက်အမိတ်ရသူတို့သွားရမယ်တဲ့မသွားလို့မဖြစ်ဘူးတဲ့။အဲမသွားနဲ့ခဲလို့လာလို့ရှိတော့ကျွန်တော်တို့ကတော့ပြေးမှာပဲတဲ့။အဲ့လိုသူတို့ပြောတယ်အေးပြည့်လက်ပြည့်စီပြည့်လက် အငါတို့လည်းမင်းတို့ပြန်ပြင့်မယ်ဆိုပြီးတော့အဲ့လားလာပြီးတော့ဝိုက်တာပေါ့လေဝိုက်တော့အဲ့ဒီခြံစည်းဦးနားလည်းရောက်တဲ့ခါကျတော့ဒီကျွန်တော်လူခရနေမတော့ပြစ်တာကိုပြစ်တော့သူတို့ပြန်ပြစ်တယ
် KNU ဘက်ကဖပုံ KIU အတွင်းမှာလက်ရှိတင်းမာမှုတွေဖြစ်ပေါ်နေရတာဟာတမရော့ဘက်ကစီရေးအရရည်ရွယ်ပြီးလမ်းဖောက်လုပ်ဖို့ဆောင်ရွက်လာတာကြောင့်ဖြစ်ကြောင်းနဲ့ဒီအတွက်နှစ်ဖက်သဘောတူညီချက်မရသေးမီတပ်အင်အားတိုးချဲ့လာတာကြောင့်ဖြစ်ကြောင်းသတင်းထုတ်ပြန်ထားသလိုစီရေးလှုပ်ရှားမှုတွေရပ်ဆိုင်းဖို့နဲ့တပ်တွေပြန်လည်ရုပ်သိမ်းဖို့တောင်းဆိုထားပါတယ်လက်ရှိဖြစ်ပေါ်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတက်မရော့ဘက်ကိုမေးမြန်းဖို့ဆက်သွယ်ရမှာတော့ဆက်သွယ်လို့မရခဲ့ပါဘူး။တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရဲသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့ပို့အမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO ကနာယကဗိုလ်မှူးကြီးခွန်အုပ်ကာကတော့ဖာပုံခိုင်မှာဖြစ်ပေါ်နေတဲ့စီးရဲတင်းမာမှုပေါ်အခုလိုသုံးသပ်ပါတယ်
။သဘောလုံးကြည့်ရင်မထက်ကလား PNLO ရဲ့ဗိုလ်တမူးကြီးပဲညီလာကတခုလောက်တာတင်ပြလိုက်ပါခင်ဗျာ။အဲပိတ်တမှုညီလာငါထွက်တဲ့ရလကပြီးတော့ပြည်တော်မဆောင်ဘူးလေကွာတတိဆောင်မိပါပေါ့နော်နောက်တစ်ခါကျွန်တော်တို့ KNU ဥဆောင်နေတဲ့ PPFC ကရှိရကြပြည် PPFC ရဲ့ဇန်နဝါရီ17ဆက်နဲ့ပြင်သာချက်ကိုခင်ဗျားတို့ခါပြန်ကြည့်ဟာအေးပြင်သာချက်ကလည်းတလို့ပါပြည်တော်မဆောင်ဘူးလေရှာမဲ့ရခိုင်ကအမှုပါစေမလို့ရရင်မလို့ဘူး confrontation ကိုတင်တဲ့ပုံစံနဲ့ချက်အလုပ်ပြအောင်ဝိုင်းဝန်းပူပေါင်းဆောင်ရွက်မယ်ဆိုတဲ့အချင်းချင်းမှုမျိုးထက်လို့ကျွန်တော်မှရှာမဲ့ချင်းကမှုမျိုးတို့တော်တော်မြင်ရတယ်ကြကျွန်တော်ကိုယ်တိုင်အဲ့ဒါလို့မြင်ရအဲ့ဒါအဒီပေါ်မှာတက်ကြလဲဒီလမ်းကြောင်းနဲ့သူတုံ့ပြန်တာလည်းဖြစ်နိုင်တာပါဗျာ
KNLA ဟာ KNU လက်အောက်ခံကရင်အမျိုးသားလွတ်မြောက်ရေးတပ်ဖွဲ့ဖြစ်ပြီး PPST ကတော့ NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရဲ့ငင်းချမ်းရေးလုပ်ငန်းစဉ်ဥဆောင်အဖွဲ့ဖြစ်ပါတယ်ပြီးခဲ့တဲ့ဇန်နဝါရီလပထမပတ်ကကျင်းပတဲ့ KNLA တပ်မူးညီလာခံက NCA ကိုအခြေခံတဲ့ငင်းချမ်းရေးဖြစ်စဉ်ဟာလက်နက်ဖြုတ်သိမ်းရေးကိုဥတီနေတဲ့အတွက်လက်မှတ်ခံကြောင်ဆုံးဖြတ်ခဲ့တယ်လို့ PPST ရဲ့ကြေညာချက်ကတော့လူထုတွေးဆောင်ပွဲတွေနဲ့အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပနိုင်မှသာပြည်ထောင်စုငင်းချမ်းရေးညီလာခံ27ရာစုပင်လုံးတတိယအစည်းအဝေးဆက်လက်ကျင်းပဖို့ဆုံးဖြတ်ခဲ့တာဖြစ်ပါတယ်ဒီခက်ခဲတွေကိုကြော်လွန်ဖို့အတွက်ဗိုလ်မှူးကြီးခွန်ဥကာကအခုလိုပြောဆိုပါတယ
်။ NCA ပေါ်မှာရေစုံကြည့်ကြည့်နဲ့ NCA ကောင်ထဲပေါ်ခြင်းကိုကျွန်တော်တို့ပြောင်းစားမှာပေါ့
။လောလောဆယ်မှာပြည်တော်စုငင်းချဲညီလာခံ27ရာစုပင်လုံးတတိယအစည်းအဝေးကိုမေလာဇန်းမှာကျင်းပဖို့ပြင်ဆင်နေပြီးအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲအကြိုလူထုတွေးဆောင်ပွဲတွေကျင်းပရေးဟာအစိုးရတက်မရော်နဲ့ NCA လက်မှတ်ရေးထိုးထားတဲ့လက်နက်ကိုင်အဖွဲ့တွေအကြားပြန်လည်ညှိနှိုင်းရမယ့်အခြေအနေတွေရှိနေတာဖြစ်ပါတယ်
။ VOA သတင်းနောက်ကိုမိုးစော်ရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်။ကရင်ပြည်နယ်တွင်းမှာအခုလိုတိုက်ပွဲတွေဖြစ်နေတယ်လို့ပဲရှမ်းပြည်နယ်တည်းမှာလည်းရှမ်းနယ်ပလောင်တပ်တွေကြားတိုက်ပွဲကြောင့်ဒေသခံတွေစစ်ဘေးရှောင်နေရတဲ့သတင်းကိုလည်းတင်ပြခြင်းပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲနံမတူဒေသဘက်မှာ TNL တပ်ဖွဲ့နဲ့တောင်ပိုင်းရှမ်းပြည်တပ်မတော်တို့ကြားတပတ်ကျော်ကြာတိုက်ပွဲဖြစ်ပွားနေတာကြောင့်ဒေသခံရွာသားတချို့ဟာတိုက်ပွဲအတွင်ပြိမ့်မိနေသလိုတချို့ဆိုရင်လည်းစစ်ဘေးလွတ်ရာကိုထွက်ပြေးတင်းရှောင်နေရပါတယ်။တိုက်ပွဲအတွင်ရွာသားတွေရဲ့အတွေ့အကြုံနဲ့ဒီလိုရင်ဆိုင်နေရတဲ့အခြေအနေကိုတော့ထိုင်းချေဆိုင် VOA သတင်းတော်နိုင်ကွန်းအိမ်ကတင်ပြမှာပါ။
ဟုတ်ကဲ့ပါ။တောင်ပိုင်းရှမ်းပြည်တပ်မတော် RCS SSA နဲ့တန်းပလောင် TNL တပ်ဖွဲ့တို့ကြားစိုက်ပွဲဖြစ်ပွားနေစဉ်ကြောင်မဲမြို့နယ်သောဖယ်ကျေးရွာနီးကပုံဦးကျေးရွာသားတရားကျော်ဟာမန်ခေါက်ရွာကနေတစဉ်ကြောင်မဲမြို့ပေါ်ကိုစစ်ဘေးသိမ်းရှောင်ရောက်ရှိနေပြီလို့ကြောင်မဲမြို့စီဝိဇလူမှုကူညီရေးတင်းတာဝန်ခံဦးတင်မောင်သိန်းကအခုလိုပြောပါရစေ။စိုက
်ပွဲတွေဖြစ်နေတဲ့နေရာလေးနဲ့ပတ်သက်လာတဲ့သဘောရှိတယ်။ကျွန်တော်တို့သောဖယ်ကျေးရွာနဲ့ကပ်နေတဲ့ပုံဦးပေါ့ပုံဦးကရွာကလာလာရတယ်ဆစ်ဆောင်ကျွန်တော်မိုင်းကောင်နေတော့ခေါ်လာပြီလေအခုပဲကြောင်မဲဝင်တယ်ကြောင်မဲအခုဝင်ပြီဗျနေရာနဲ့ဆက်ခွန်နေရအဲသူတို့ညာနဲ့မြတ်ပဲပြရတယ်မိုင်းကောင်နေတယ်ပုံရလည်းမနေတာတော့ရှောင်ပြီပေါ့ကျွန်တော်တို့တတ်ကြည့်ရတော့ခဲဆိုတော့တိုက်ပွဲရှိနေနေရွာလာလေတရွာလုံးကပုံဦးကြီးရောက်သွားပြီ
မနေ့ကကြောင်မဲစီပေါ်လူမှုကယ်ဆယ်ရေးတင်းဖွဲ့တွေကနေတန်းပလောင်တီအန်လေးတပ်ဖွဲ့နဲ့ကောင်ပန်းရှမ်းပြည်သက်မတော်သူဖြစ်ပွားတဲ့တိုက်ပွဲကြားပိတ်မိနေတဲ့သော့ဖယ်ရွာသားတွေကိုစွန့်ရောက်ခေါ်ဆောင်ခဲ့ပေမဲ့လည်းတိုက်ပွဲပြင်းထန်နေစေအခြေအနေနဲ့လုံခြုံရေးချင်နေကြောင်းလက်နက်ကင်ဖွဲ့တွေကလည်းရွာသားတွေကိုဆက်ခွာခွင့်မပေးခဲ့ဘူးလို့ဦးတင်မောင်သိန်းကခုလိုဆက်ပြောပါရစေ။ဘယ
်လိုတခုမှပြေးလာလဲဆိုအရင်ရန်ဆိုင်ကြီးအခုကတီအန်လေးနဲ့အာဂျီအက်ဆာရှိတယ်။ကျွန်တော်တို့ဆွဲထုတ်ရမှာကပလောင်တိုင်းသားတွေဆွဲထုတ်ရမှာ။အဲ့ဒီစတေဒီယမ်မှာရှိတဲ့အလောင်းနဲ့ကန်ဖွဲ့ရတယ်သူတို့ရွာသားတွေဆွတ်သွားလို့ရှိရင်ညမှာသူမိုင်းကြီးခြုံလာတာရှိတယ်တိုက်ပွဲကြီးဖြစ်နေတယ်ဆိုတဲ့အတွက်သူတို့လည်းမသွားစီချင်ဘူးရွာသားတွေဖြိတ်ခိုက်မှဆိုလို့နောက်တစ်ခါ GSS ကိုရပုံမှန်တိုက်ပွဲနဲ့ဖြစ်နေတယ်နောက်ဆက်တက်လို့ရှိရင်လည်းမိုင်းကြားရရောက်မယ်အဲ့ဒါကြောင့်လည်းသူချက်မတော်ပါနဲ့ဆိုတော့သူကသားပါတယ်
တပွဲကြပိတ်မိနေတဲ့ခွန်ကော်တော့ဖယ်ကြေးရွာသားတွေကိုသွားရောက်ခေါ်ဆောင်တဲ့ကားဆက်နှစ်စီးဟာလည်းအောင်ချမ်းသာကြေးရွာနားမှာပြန်လှည့်လာခဲ့ရပါတယ်မလာဆယ်ရက်နေ့ကနေဒီကနေ့ထိ TNL နဲ့ RCSS တို့တိုက်ပွဲဖြစ်ပွားနေစေလို့ TNL ပြန်ကြားရေးရရှိဖို့မူတိုက်ကြော်ကပြောပါရယ
်ဒီလိုအဖွဲ့နဲ့ RCSS တို့ဖွဲ့ကြည့်တယ်မှာစေတီတရားတော့ကျောင်းမင်းနဲ့နန်းဆန်ဆက်ကြတော့ဖယ်ကြည့်ရမယ်တဲ့ဒီဘက်နံပါတ်ညွန်တွေကပန်ကူဒ်ပင်ကာလို့ကနောင်းလည်းမဖြစ်တဲ့လုံးဝရပ်တဲ့အနေထားတော့မရှိဘူး
အခုလိုရက်ဆက်ဖြစ်ပွားနေတဲ့တိုက်ပွဲတွင်နှစ်ဖက်တိုက်ခိုက်မှုတွေရှိနေပေမဲ့လည်းအစည်းအကြအတိမပြုတ်နိုင်သေးဘူးလို့ RCSS SSC ပြောခွင့်ရပူမူကြီးဆိုင်ဦးကဆိုပါတယ
်ဒီကရတဲ့တက်ကြွချင်းထံဖြစ်နေတယ်နာမည်ဟုတ်နေရတာဖြစ်နေတယ်တက်ကြွတဲ့ချင်းထံတော့နှစ်ဖက်တိုက်ခိုက်ကြမဆက်လို့ရှိမှာပါပဲဒီတိုက်ခိုက်မှုတွေရှိတာကတကယ်နေတာဆက်ပါလိမ့်မယ်
မလာ73ရင်းလေးတုန်းကကြောင်မဲမျိုးနယ်တော်ဖယ်ကျေးရွာတွင်လက်နက်ကြီးပစ်ခတ်ခံရမှုကြောင့်ရွာသားနှုတ်ဦးတေဆုံးပြီးတော့၃ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့နေအိမ်6အိမ်မိလောင်ကျွမ်းခဲ့ပါတယ်။မလာ7ရင်းလေးတုန်းကလည်းနံဘရူမျိုးနယ်တွင်ဖြစ်ပွားတဲ့တိုက်ပွဲကြောင့်နာတီပန်စော့ပန်ဝါမိုင်းဖွေရွာကစစ်ဆောင်ရွာသား300ကျော်ဟာမန်ဆန်ကျေးရွာဖုန်ကြီးကျောင်းကိုစွာရခုလုံနေရဆဲချီနေမှာရှိနေပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာတောင်ပိုင်းရှမ်းပြည်သမတော်နဲ့တောင်ပလောင်တပ်ဖွဲ့တို့ကြားအငင်းပွားဖွေရာနေမီပိုင်ဆိုင်မှုပြဿနာကြောင့်2015ခုနှစ်နိုဝင်ဘာလ28ရက်နေ့ကနေစပြီးနှစ်ဖက်သက်တွေတိုက်ပွဲဖြစ်ပွားလာခဲ့ပါတယ်။ဒီလိုစည်ရီပဋိပက္ခတွေတင်းမာလာနေခဲ့လို့ထောင်နဲ့ချီတဲ့ဒေသခံကြေးရွာသားတွေကလည်းတိုက်ပွဲလို့ရဒေသဘက်ကိုစစ်ဘေးသိမ်းချောင်နေရပါတယ်ခင်ဗျာ
။ VOA သတင်းတော့နိုင်ကွန်းအင်ရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်။အခုထုတ်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြီးပြီးကျမှပဲ VOA မြန်မာဘိုင်းကတင်ဆက်မဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုည9:00-9:00ခွဲအထိ Asia Set 7ဂျိုဒူးကနေဖမ်းယူရှုစားနိုင်ပါတယ်။ VOA ကနေထုတ်လွှင့်ပြီးသမျှအစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားနိုင်တယ်လို့စာတိုက်ကတဆင့်ဆက်သွယ်မယ်ဆိုရင်လိပ်စာက VOA မြန်မာဘိုင်းအစီအစဉ်တဆင့်စာတိုက်တက်တာမှ855ရန်ကုန်စာရိုက်ကြီးဖြစ်ပါတယ်ခင်ဗျာအခုတော့ကြာနေသေးတဲ့အချိန်တော်အတွင်းသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါအောင်ဗျာ
အမေရိကန်ရွေးကောက်ပွဲကိုကြာဝင်စွပ်ပတ်မှုတွေရုရှားပေါ်ရေးရုံတန်ခတ်မှုတွေချမှတ်လိုက်တာကိုတုံ့ပြန်တဲ့အနေနဲ့ရုရှားနိုင်ငံကသူ့ရဲ့အမည်မဲ့စီမှာအမေရိကန်နိုင်ငံသားတွေကိုထပ်မံထည့်သွင်းမှုပြင်ဆင်နေပါတယ်။အမေရိကန်နေပေါ်ပိတ်ဆို့တန်ခတ်ရေးရုံဘုံနဲ့နောက်ထပ်ဆောင်ရွက်သွားမယ့်အစီအစဉ်တွေအတွက်ပြင်ဆင်နေတဲ့အကြောင်းရုရှားဒုတိယနိုင်ငံခြားရေးဝန်ကြီးဆာဂေးရက်ကော့ကိုကူကပ်ပြီးရုရှားသတင်းဌာန RIA Novosti ကဒီကနေ့ဖော်ပြလိုက်တာပါ2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားတို့ရဲ့ဂျာဝင်နောက်ဆက်တဲ့ကိစ္စကိုစုံစမ်းစစ်ဆေးနေတဲ့အထူးစုံစမ်းစစ်ဆေးရေးမှူးရောဘတ်မူလာကစုံစမ်းစစ်ဆေးရေးလုပ်ငန်းတွေကိုတိုးချစ်ဆောင်ရွက်လာနေပါတယ်။နယူးယောက်ခြေဆိုင်သမ္မတဒေါ်နယ်ထရန့်ရဲ့ Trump Organization စီကနေရုရှားနဲ့ဆက်သွယ်ဆောင်ရွက်ထားတဲ့စာရွက်စာတမ်းတွေကိုလည်းအထူးစုံစမ်းစစ်ဆေးမှုကတောင်းခံထားတာပါ။အမေရိကန်သမ္မတဒေါ်နယ်ထရန့်ကသူ့ရဲ့မျိုးသားလူညီအချံပေး HM McMaster ကိုရာထူးကဖယ်ရှားဖို့ဆုံးဖြတ်ထားကြောင်း Washington Post သတင်းစာရဲ့ဖော်ပြချက်ကိုသမ္မတအင်ပြိုတော်ကဖယ်ချလိုက်ပါတယ်။အမျိုးသားလူညီအချံပေးအသစ်အစားထိုးခန့်ရမယ်လို့ဆိုတဲ့သတင်းကမှန်မှန်ကန်တဲ့အကြောင်းအင်ပြိုတော်ပြောခွင့်ရ Sarah Huckabee Sanders ကမနေ့နောက်ပိုင်းမှာပဲ Twitter လူမှုကွန်ရက်ကနေပြောဆိုထားတာပါ။ရှိနာရှာနိုင်ငံများသင်းအာဆီယံနဲ့ဩစတြေးလျနိုင်ငံတို့ကြားဒီကနေ့ဆက်တင်လိုက်တဲ့၃ရက်ကြာထိပ်သီးညီလာခံအတွင်းမြန်မာနိုင်ငံရဲ့ခိုင်ပြင်းတဲ့အရေးနဲ့ပတ်သက်လို့ဆွေးနွေးသွားမယ်ကြောင်းဩစတြေးလျဝန်ကြီးချုပ်ကပြောလိုက်ပါတယ်။စီးပွားရေးမဟာဗျူဟာရေးရနဲ့လူ့ခွင့်ရေးကိစ္စတွေကိုဆွေးနွေးရမှာမြန်မာနိုင်ငံရဲ့ခိုင်ပြင်းတဲ့အရေးကိုထပ်သွင်းဆွေးနွေးသွားမှာဖြစ်တယ်လို့မြန်မာစိုးရရဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆက်စုကြည်နဲ့တွေ့ဆုံရမှာလည်းဆွေးနွေးမှာဖြစ်တဲ့ကြောင်းဩစတြေးလျဝန်ကြီးချုပ်မက်ကွန်တန်ဘူးကဒီကနေ့သတင်းစာရှင်းလင်းပွဲအတွင်းပြောဆိုလိုက်တာပါ။နိုင်ငံကလူ့ခွင့်ရေးလှရှားမှုပေါ်တခုဖြစ်တဲ့ Amnesty International ကတော့ရိုဟင်ဂျာတွေဖိနှိပ်ခံရတဲ့အခြေအနေတွေကိုမိမောင်းထုတ်ပြဖို့ဒီကနေ့ပဲစစ်နေမြို့မှာတောက်ဆူဆန္ဒပြကြပါဗျ
။ကျေးဇူးပါခင်ဗျာ။သတင်းချင်းညွတ်ကိုကိုအောင်လွင်ဦးပြပြခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးအတန်လွင့်အင်ဂျင်နီယာကတော့ Peter Handley ဖြစ်ပါတယ်။ VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်ကိုညနေ6:00-9:00အထိ line meter 19.25ရုကနေတင်ဆက်ခဲ့တာပါ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။နောက်ထပ်2နာရီကြာည9နာရီမှာကျွန်တော်တို့တခါပြန်ဆုံရအောင်လားဗျာကျွန်တော်ညံဝင်းအောင်ပ
This program has come to you from the Voice of America, Washington. From Washington, this is